ဒီနေ့နဲ့ခရိုင်ရွေးကောက်ပွဲကော်မရှင်တွေကနေပယ်ချထားတဲ့ကိုယ်စားလှယ်လောင်းတချို့ကိုပြည်ထောင်စုရွေးကောက်ပွဲကော်မရှင်ကပြန်ပြီးခွင့်ပြုပေးလိုက်ပါတယ်။ပြန်လည်ခွင့်ပြုချက်ရရှိသူအများစုကတော့တိုင်းနာလွတ်တော်ကိုယ်စားလှယ်လောင်းတွေဖြစ်ပြီးနောက်ထပ်လည်းအယူခံဝင်ထားကြသူတွေရှိနေသေးပါပဲ။မတ်တိန်ကီထိုက်ကစူးစီးတင်ပြထားပါတယ်ရှင်။
မတရားအသိနဲ့ဆက်သွယ်မှုနဲ့ရွေးကောက်ပွဲကိုယ်စားလှယ်အဖြစ်ကနေပယ်ချခံခဲ့ရတဲ့အမျိုးသားဒီမိုကရေစီအဖွဲ့ချုပ်ကကိုယ်စားလှယ်လောင်းနှစ်ဦးနဲ့တိုင်းရင်းသားစစ်မစစ်အငင်းပွားမှုကြောင့်ပယ်ချခံခဲ့ရတဲ့မန္တလေးတိုင်းက NLD ကိုယ်စားလှယ်တဦးတို့ကိုပြည်ထောင်စုရွေးကောက်ပွဲကော်မရှင်ကပြန်ပြီးတော့ရွေးကောက်ခံခွင့်ပေးလိုက်တယ်လို့ NLD ရဲ့ပြောခွင့်ရလွှတ်တော်အမတ်ဦးဝင်းမြင့်ကပြောပါတယ
်။အချင်းလူသားလွှတ်တော်အမတ်လေးကဦးငောင်နာချာတန်တနိုင်းကတနိုင်းတို့လည်းကဖီနယ်လွတ်တော်တစ်ကဥတော်ထံမလေးတန်းစံတိုင်းသားကိုယ်စားလှယ်အနေနဲ့ဝင်အနေော်ဝင်ပြီးဝင်ပြီးဆောင်ရတဲ့ဥဆိုင်ကျော်ခေါ်ဥကျော်တော်မကြတဲ့လက်ချက်တွေဆိုပြီးတော့အခင်ပြတ်ပြန်လို့ပဲဟာနာအဲ့ဒါလည်းခံရတယ်လူတယောက်ကတော့တနိုင်းမှာမဟုတ်ဘူးဆိုပြီးဆက်ဆန်းတာအခုသူလည်းဆိုင်တိုင်းသားရှိဆောင်ရှိလို့ပြန်ပြီးတော့ပြောင်းချင်တယ်က
ပယ်ချခံထားရတဲ့လွတ်တော်ကိုယ်စားလှယ်လောင်းသုံးတို့ကိုပြန်ပြီးတော့ရွေးကောက်ပွဲဝင်ခွင့်ရပါပြီမယ်။ကျန်းတဲ့ NLD ရဲ့ရွေးကောက်ပွဲဝင်ကိုယ်စားလှယ်လောင်း၅ဦးတို့ကတော့အသက်မပြည့်တာ၊နောက်နိုင်ငံတွင်းမှာဆယ်နှစ်ဆက်တိုက်မနေခဲ့တာနဲ့မိဘဖြစ်သူတွေနိုင်ငံသားမဖြစ်တာတွေကြောင့်အပယ်ခံခဲ့ရတယ်လို့လည်းဦးဝင်းမြင့်ကပြောပါရတယ်။ပြည်ထောင်စုရွေးကောက်ပွဲကော်မရှင်ကအပြီးသက်ကိုယ်စားလှယ်လောင်းစည်ရင်တွေတိုင်းနဲ့ပြည်နယ်အသီးသီးမှာထုတ်ပြန်နေစေဖြစ်ပြီးဒီထုတ်ပြန်ချက်တွေကိုလည်းဆက်ပြီးတော့စောင့်ကြည့်ရအောင်မှာဖြစ်တယ်လို့ NLD ကပြောပါရတယ်။ရခိုင်ပြည်နယ်ထဲမှာလည်းချင်းတိုင်းရင်းသားရေးရာဝင်ကြီးအဖြစ်ရွေးကောက်ခံမဲ့ချင်းဒီမိုကရေစီအဖွဲ့ချုပ်ရဲ့ကိုယ်စားလှယ်ဒေါ်မိုင်စုစုလှိုင်ကိုပြည်နယ်ကော်မရှင်ကပေးချထားတာကိုပြည်ထောင်စုရွေးကောက်ပွဲကော်မရှင်ကပြန်ပြီးတော့ရွေးကောက်ခံခွင့်ပေးလိုက်ပါတယ်။ပါတီအကြီးအကဲဦးငိုင်စကအခုလိုပြောပါတယ
်။ဒီမိုင်စုစုလှိုင်ကအရေးခံခြင်းတဲ့နေရာကချင်းတိုင်းသားလူမျိုးဆက်တော်အမတ်ပေါ့နော်။ကတနည်းအဖြစ်ပြောရမယ်ဆိုတော့ရခိုင်ပြည်နယ်ချင်းတိုင်းဒေသကြီးရဝင်ကြီးအတွက်နေရာကိုပြိုင်ကျင်လာနိုင်ကျင်တဲ့ခါကျတော့ပြည်ထောင်စုရွေးကောက်ပွဲကော်မရှင်ကညွှန်ကြားချက်ထုတ်ပြန်တဲ့အထဲမှာဖတ်ခင်ချင်းဖြစ်မှတာချင်းချင်းတိုင်းဒေသကြီးရဝင်ကြီးကိုပြိုင်ခွင့်ရှိမယ်ဖတ်ခင်ဘက်ကပဲအမျိုးအနွယ်ကိုယူမယ်ဆိုပြီးမှသူတို့ထုတ်ပြန်ကြင်ရတာရှိပါတယ်အဲ့ဒီရှိတဲ့ခါကျတော့ရခိုင်ပြည်နယ်ရွေးကောက်ပွဲကော်မရှင်ခွဲရလေပဲအဲ့ဒီပြည်ထောင်စုရွေးကောက်ပွဲကော်မရှင်ရဲ့ထုတ်ပြန်ချက်နဲ့အတူတူကငင်းပယ်လိုက်တာဖြစ်တယ်ပေါ့နော်ကျွန်တော်ကိုယ်တိုင်ပဲအယူခံဝင်ရောက်စာကိုရေးပေးပြီးတော့တင်ပြပေးတာပါအဲ့မှာတော့ကျွန်တော်တို့ကအခြေခံဥပဒေမှာနိုင်ငံသားတူဟာသူ့ရဲ့ရွေးကောက်ခံပိုင်ခွင့်အရေးချင်းတွေရှိပါလျက်နဲ့ဒီငင်းပယ်ပိုင်ခွင့်မရှိရဘူးဒီရွေးချယ်ခံပိုင်ခွင့်ရှိရမယ်ဆိုတော့ဒီဥပဒေတွေကိုကျွန်တော်ကနေဒီဟာကိုကိုးကားပြီးတော့အဲ့ဒါကိုတင်ပြပါတယ်တင်ပြတဲ့အခါကျတော့စက်တင်ဘာလ3ရက်နေ့မှာပဲကော်မရှင်ကကြားနာပြီးတော့အဲ့ဒါကိုလက်ခံပြီးတော့ဒီကျွန်တော်တို့ရခိုင်ပြည်နယ်ကော်မရှင်ခွဲရဲ့အမိန့်ကိုပြန်ဖြတ်ပြီးတော့ပြန်လည်ရေးခံခွင့်ပြုလိုက်တာဖြစ်ပါတယ်
။ချင်းပြည်နယ်နဲ့ချင်းတိုင်းသားတွေနေထိုင်ကြတဲ့ပြည်နယ်နဲ့တိုင်းဒေသကြီးတွေကအမတ်နေရာစုစုပေါင်း28နေရာဝင်ရောက်ရှင်ပြိုင်မဲ့ချင်းဒီမိုကရေစီအဖွဲ့ချုပ်မှစကိုင်းတိုင်းဒေသကြီးလွတ်တော်အမတ်နေရာဝင်ရောက်ရှင်ပြိုင်မဲ့ဥယျံခလွန်းကိုလည်းတိုင်းဒေသကြီးကော်မရှင်ကပယ်ချထားတာကိုပြည်ထောင်စုရွေးကောက်ပွဲကော်မရှင်ထံဆက်ပြီးတော့အယူခံဝင်ထားတယ်လို့ဦးငိုင်စကပြောပါတယ်။ပြည်ထောင်စုရွေးကောက်ပွဲကော်မရှင်ရဲ့ကိုယ်စားလှယ်လောင်းစည်းမျဉ်းသတ်မှတ်ချက်နဲ့မကညီဘူးဆိုပြီးတော့ပယ်ချခံထားရသူ80ကျော်ရှိတယ်လို့ပြည်ထောင်စုရွေးကောက်ပွဲကော်မရှင်ကပြောဆိုထားပြီးမယ်။ဒီလိုပယ်ချခံရသူတွေထဲမှာဘယ်သူတွေပါဝင်တယ်လဲဆိုတာကိုတော့အတိအကျမထုတ်ပြန်ထားသေးပါဘူးရှင်။